American ပြည်ထောင်စုရဲ့အမြင့်ဆုံးတရားရုံးချုပ်မှာအမျိုးသမီးတွေကဒုတိယမြောက်တရားသူကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်88နှစ်အရွယ် Ruth Bader Ginsburg ဟာပန်ကရီးယားကင်ဆာနဲ့ကွယ်လွန်သွားပါပြီ။သူအသက်ရှင်စဉ်ကာလတလျှောက်လုံးအမျိုးသမီးတွေတန်းတူအခွင့်အရေးပိုရလာဖို့ဒီဇိုင်းမမတ်ဆောင်ရွက်ခဲ့တာကြောင့်တိုးတက်တဲ့အမြင့်ရှိသူတွေရဲ့အလဲမှာအများရဲ့ကြီးညိုလေးစားမှုခံခဲ့ရသူလည်းဖြစ်ပါတယ်။ Ruth Bader Ginsburg အသက်ရှင်စဉ်ကာလကြိုးပမ်းလှုပ်ရှားမှုတွေကြောင့်VOA သတင်းတောက်ဂျူလီတာဘော့ရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ
။ I Ruth Bader Ginsburg do solemnly swear.
ကျွန်မ Ruth Bader Ginsburg ကျန်းသစ်စာချိန်ဆိုပါမယ်
။အမျိုးသမီးရှင်နေတွေကိုလက်ချိုးရည်လိုရနိုင်တဲ့အချိန်မှာ1993ခုနှစ်ဩဂုတ်လ10ရက်နေ့မှာပဲ Ruth Bader Ginsburg ဟာအမေရိကန်သမိုင်းမှာတရားရုံးချုပ်ရဲ့ဒုတိယမြောက်အမျိုးသမီးတရားသူကြီးဖြစ်လာပါတယ်။1950ပြည့်နှစ်ဝန်းကျင်ဆိုဗီယက်ပြည်ထောင်စုရဲ့ထင်သာမြင်သာတဲ့ချိန်ချောက်မှုဆိုတာကြောင့်တနိုင်ငံလုံးမှာပေါ်လာခဲ့တဲ့ Red Scare လို့ခေါ်တဲ့ကွန်မြူနစ်ကြောက်စိတ်က Ginsburg ကိုတွန်းအားဖြစ်စေခဲ့ပါတယ်။အထက်လွှတ်တော်အမတ် Joseph McCarthy ကဦးဆောင်ပြီးထောင်နဲ့ချီတဲ့လူတွေကိုကွန်မြူနစ်တွေဆိုပြီးတော့ဆွဆွဲခဲ့ကြတာပါ။ဒီဖြစ်နဲ့ပတ်သက်လို့ Mrs. Ginsburg ကအခုလိုပြန်ပြောပြပါတယ
် Those people and reminding our Senate Look at the Constitution.
တတိယရှင်နေတွေဟာအဲ့ဒီလူတွေအတွက်မမမမရက်ပေးခဲ့ကြရင်အထက်လွှတ်တော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေကိုကြည်ပါပထမဆုံးပြင်ဆင်ဖြည့်ဆွတ်ချက်ကိုကြည်ပါအဲ့ဒီမှာဘာပြောထားတယ်လဲဆိုပြီးသတိပေးခဲ့ကြပါတယ်ရှင်နေတွေကကျမတို့အတွက်အခြေခံအကျဆုံးတန်ဖိုးတွေနဲ့ပြန်ပြီးနေသားတကြဖြစ်အောင်ကူညီပေးနိုင်ကြတယ်ဆိုရင်ကျမဖြစ်ချင်တာကအဲ့ဒါပါပဲ
အမျိုးသားတွေပဲလွှမ်းမိုးနေရယူထားတဲ့ဥပဒေလောကမှာအလောက်ရှာမရမှာဆိုလို့သူဥပဒေကြောင်းတက်ဖို့ကိုမိဘတွေကအာမပေးခဲ့ကြပါဘူ
း When I entered law school the class numbered over 500
ဥပဒေကြောင်းစတဲ့တော့ဥပဒေကြောင်းသားက900ကျော်ရှိပြီးတောင်းသူကတော့9ဦးပဲရှိခဲ့ပါတယ်
နောက်နှစ်နှစ်ကြာတော့အခွန်ဆိုင်ရာအကျိုးဆောင်ရှိနေတဲ့ဥပဒေပါမောက္ခဖြစ်တဲ့ခင်မွန်းတဲ့မာတင်ဂင်းစဘတ်ကနယူးယောက်မြို့မှာအလုပ်ပြောင်းလုပ်ခဲ့တဲ့အတွက် Mrs. Ginsburg ကလည်းကိုလံဘီယာဥပဒေကြောင်းကိုပြောင်းရွှေ့ပြီးအဲ့ဒီကြောင်းကပဲ1959ခုနှစ်မှာဥပဒေပွဲရခဲ့ပါတယ်။မိဘတွေခံမှန်းထားတဲ့အတိုင်းအမျိုးသားတွေလွှမ်းမိုးတဲ့ဥပဒေလောကထဲဝင်ဖို့ကစိန်ခေါ်မှုကြီးမားခဲ့ပါတယ
်။ It wasn't a single firm in the entire city of New York that was willing to take
New York မြို့ကဥပဒေကျိုးဆောင်အဖွဲ့တစ်ဖွဲ့တလေကတော့မှကျမကိုလိုလိုလားလားအလုတ်ခန့်ကျင်ကြတာမရှိပါဘူး
။စာနာထက်တဲ့ဗမောက်ခတ်တယောက်ရဲ့အကူအညီနဲ့အလုတ်တင်အလုတ်တခုရခဲ့ပါတယ်။မကြခင်မှာ Ginsburg ဟာ Rutgers University နဲ့ Columbia ဥပဒေကျောင်းတွေမှာစပြီးတော့စတင်ပေးခဲ့ပါတယ်။1982ခုနှစ်မှာ Women's Rights Project အဖွဲ့ကိုစတင်ထူထောင်ခဲ့ပါတယ်။ Linora Robitas က Women's Rights Project အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာပါ။
At that time there were many many laws on the books that gave preference to men.
အဲ့ဒီကတုန်းကအမျိုးသားတွေကိုဦးစားပေးတဲ့ဥပဒေအများပြားရှိခဲ့ကြပါတယ်။ Ginsburg က1980ပြည့်နှစ်တွေအတွင်းအမျိုးသမီးခွင့်ရေးတွေကိုဥဆောင်ပြီးလိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုကိုတားမြစ်တဲ့ဖွဲ့စည်းပုံဥပဒေကိုတည်ထောင်ဖို့တရားရုံးချုပ်အထိတမှုပြီးတမှုရှောင်လဲတင်ပြခဲ့သူပါ။
အဲဒီနောက်နှစ်ပေါင်း20ကြာပြီး1993ခုနှစ်မှာတော့သမ္မတဘီလ်ကလင်တန်ကတရားရုံးချုပ်တရားသူကြီးအဖြစ် Ruth Bader Ginsburg ကိုအမည်တွင်သွင်းခဲ့ပြီးတဲ့နောက်အတည်ပြုခန့်အပ်ခြင်းခံခဲ့ရပါတယ်။တရားရုံးချုပ်မှာသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းဗက်မလိုက်တဲ့တရားရေးဆုံးဖြတ်မှုတွေအတွက် Ginsburg ကရှင်းရှင်းလင်းလင်းရည်တည်ပြောဆိုခဲ့ပါတယ်။ကြားမားဆိုတဲ့အကန့်အသတ်တွေကိုလုပ်ငန်းခွင်မှန်သမျှမှာအမျိုးသမီးတွေရင်ဆိုင်နေကြရဆဲဖြစ်ပေမဲ့အမေရိကန်မှာတော့ဒီလိုခွဲခြားမှုမျိုးမရှိတော့ပါဘူးလို့လည်းသူကပြောပါတယ်။ဂျန်နီတာကတော့အမေရိကန်လူအဖွဲ့အစည်းမှာလုပ်ငန်းခွင်မှာဖြစ်စေမိသားစုအတွင်းမှာဖြစ်စေကြားမားညီမျှမှုရှိဖို့လိုအပ်တယ်ဆိုတာကိုတရားရုံးမှာဥပဒေအဖြစ်မပြထမ်းနိုင်သေးတာပဲဖြစ်တယ်လို့လည်းသူကပြောပါတယ်။ Ginsburg ဟာအလုတ်လဲလုတ်2010ခုနှစ်ကကွယ်လွန်သွားတဲ့ခင်မွန်းတဲ့ရဲ့အားပေးထောက်ခံမှုတွေနဲ့ကလေးနှစ်ယောက်ရဲ့မိခင်အဖြစ်အိမ်ထောက်တာဝန်တွေကြားမှာဟန်ချက်ညီအောင်ထိန်ညှိရှင်သန်ခဲ့သူပါ။
And who wanted very much to be part of the of his children's growing up years.
ကျမဘဝမှာအရေးပါဆုံးကတော့ကျမရဲ့ခင်မွန်းတဲ့ပါ။သူကကျမအလုပ်ကိုသူ့အလုပ်လိုပဲအရေးကြီးတယ်လို့သဘောထားပါတယ်။ပြီးတော့သူ့ကလေးတွေကိုလည်းကောင်းကောင်းလူလားမြောက်စေလိုတဲ့စိတ်လည်းရှိတဲ့သူပါ။ဥပဒေကိုကိုယ်တိုင်ပြီကိုချစ်မြတ်လို့သူတဦးချင်းစီရဲ့လူခွေရဲ့လူကုံတိတ်ခါကိုချစ်သူ၊ဒ ပင်ကိုစွန့်ရီဘာပဲရှိရှိကိုစွန့်ရှိသမျှအာသုံခွန်ဆိုင်ဂျိုးပန်းအားထုတ်ပြီးကမ္ဘာလောကကြီးကိုပိုပြီးကောင်းမွန်အောင်ဂျိုးပန်းအားထုတ်ခဲ့သူတယောက်ဖြစ်ကျမကိုသတိရနေကြလိမ့်မယ်လို့မျှော်လင့်ပါတယ်
1933ခုမတ်လ15ရက်နေ့မှာနယူးယောက်ပြည်နယ်ဘရုတ်ကလင်းမြို့မှာမွေးဖွားခဲ့သူ Ruth Bader Ginsburg ဟာအသက်89နှစ်အရွယ်မှာပဲ Washington မှာကွယ်လွန်ခဲ့ပါတယ်ရှင်။